နိုဝင်ဘာလ8ရက်တောက်ကြနေဥပုသ္စာပြေသင်ခန်းစာဖြစ်ပါတယ်။ဝိညာဉ်တော်စာပေဖြစ်တဲ့ Egypt White Prophets and Kings စာမျက်နှာ668မှာဆိုလို့ရှိရင်ဘယ်လိုမျိုးဖော်ပြထားလဲဆိုတော့ယခုမှသူတို့ဟာဖျားရှင်ရဲ့ဂတိတော်မှာမိမိတို့ရဲ့ယုံကြည်ခြင်းကိုပြသရမယ့်အချိန်ရောက်လာပြီဖြစ်ပါတယ်။ဖျားရှင်ဟာသူတို့ရဲ့နောင်တမျက်ရည်ကိုလက်ခံတော်မူပြီဖြစ်ပါတယ်။အပြစ်လွတ်ခြင်းကိုခံရပြီဖြစ်တဲ့အကြောင်းတေချာစွာသိရှိရပြီးတဲ့နောက်မှာတော့ဝမ်းမြောက်ရှင်လန်းခြင်းအပြည့်အဝနဲ့ဖျားသခင်ကသူတို့ကိုပြန်လည်ခိုင်မြဲစေတဲ့အကြောင်းကိုပြသဖို့ဖြစ်ပါတယ်။ဖျားရှင်ထံတော်ကိုစစ်မှန်တဲ့နောင်နာနဲ့ပြန်လာတဲ့သူတိုင်းကိုအသက်တာတစ်လျှောက်လုံးပျော်ရွှင်ချမ်းမြေ့ခြင်းအခွင့်ကိုရရှိပါတယ်။အပြစ်သားတွေဟာတန်ရှင်းသောဝိညာဉ်တော်ရဲ့အုပ်ဆုံးမှုကိုခံယူမယ်ဆိုရင်မိမိတို့ရဲ့အာနယ်မှုမပြည့်စုံမှုတွေကိုသိမြင်ပြီးတော့တန်ရှင်းတဲ့သဘောနှလုံးသွင်းပြီးတော့ကြီးမြတ်တဲ့အောင်မြင်မှုရရှိသွားပါတယ်။မိမိကိုယ်ကိုပြည့်ညက်ချိုးဖောက်တဲ့သူအဖြစ်မြင်တွေ့ပြီးတဲ့နောက်မှာဖျားရှင်ရဲ့ခွင့်လွှတ်ခြင်းကိုရယူပြီးတော့လုံခြုံတဲ့အသက်တာကိုဝင်ရောက်ခွင့်လွှတ်ရပါတယ်။အပြစ်လွတ်ခြင်းခံရတဲ့အတွက်ကြောင့်ဝမ်းမြောက်ခြင်းအခွင့်နဲ့ခမဲတော်ဖရာရဲ့ခွင့်လွှတ်ခြင်းမြတ်တာတော်အကြောင်းကိုသဘောပေါက်ပြီးတော့ရှင်လဲချမ်းမြေ့ခြင်းရရှိပါတယ်။နောက်နောက်ရပြီးတော့ဖရာရှင်ရဲ့မြတ်တာတော်အရေးပြန်ပြီးတော့ခိုးလုံလာတဲ့သူတိုင်းကိုဖရာရှင်ဟာမိမိရဲ့ဘုံတကိုးတော်အဖြစ်ပတ်ရစ်ဝန်းရံစေပါတယ်။အနာရှိသမျှကိုကုစားစီးပေးပြီးတော့အပြစ်အလုံးကိုစေကျော်ပစ်လိုက်ပါတယ်။ပြီးတဲ့နောက်မှာတော့ကယ်တင်ခြင်းရဲ့ဝိယုံတော်နဲ့လွှမ်းခြုံဝတ်ဆင်စေပါတယ်ဆိုပြီးတော့ဝိညာဉ်တော်စာပေဖော်ပြချက်အဖြစ်တောက်ကြနေဥပု္ပ္ပာဖြစ်သင်္ကန်းစာကဖော်ပြပေးထားပါတယ်ဥပု္ပ္ပာဖြစ်သင်္ကန်းစာ6ကတော့ဒီလောက်ပဲဖြစ်ပါတယ်ဥပု္ပ္ပာဖြစ်အစီအစဉ်တစ်ဆက်သူကျွန်တော်ဆက်ဆောက်ပါကြားနာရတော့သူရောက်စီတိုင်းဝิญဉ္ဇဉ်ခွန်အားနဲ့ပြည့်ဝနိုင်ကြပါစေကျေးဇူးတင်ပါတယ်